လူခွင့်ရေးချိုးဖောက်မှုတွေအခုထိဆက်လက်ရှိနေဆဲဖြစ်တဲ့လေဘရောင်တောင်ကျင်းနေတပ်တူရင်တူဖော်ရေးလုပ်ငန်းကိုချက်ချင်းရပ်ဆိုင်ပစ်ဖို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်လေဘရောင်တောင်ကျင်းနေစီမံကိန်းဝင်ကျင်နေထိုင်တဲ့ထောင်နဲ့ချီတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းလာတာလေယာဉ်ဆုံးရှုံးလာတာတွေရှိနေတယ်လို့အဲ့ဒီဒေတာသဘာဝဝင်ကျင်ပျက်စီးမှုနဲ့ကြုံရပြီးဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်သူတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးတော့ဖိနှိပ်ချင်းချောက်မှုတွေရှိနေတယ်လို့ AI ဖွဲ့ February 10ရက်ထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။လေဘရောင်တောင်ကျင်းနေစီမံကိန်းကိုတရုတ်အစိုးရပိုင်းလက်နက်နဲ့တပ်တူတူးဖော်ရေး Norinco ကုမ္ပဏီကြီးရဲ့လက်ခွဲဖြစ်တဲ့ Myanmar One Pound ကုမ္ပဏီကတူးဖော်နေတာဖြစ်ပြီး2016 September မှာကျင်းနေစတင်ထုတ်လုပ်ခဲ့တာပါ။ဆယ်စုနှစ်နဲ့ချီစီးပွားရေးတန်ခတ်မှုခံရတဲ့မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံရေးချာရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့လှုပ်ဆောင်နေချိန်မှာလေဘရောင်လိုစီမံကိန်းကြီးတွေဟာလူခွင့်ရချိုးဖောက်မှုတွေဆက်လုပ်နေပြီးတော့တာဝန်ခံတာဝန်ယူမှုမရှိဘူးလို့ AI အဖွဲ့ကအစိုးရခန်းစာမှာထောက်ပြပါတယ်မြန်မာနိုင်ငံအတွက်စီးပွားတိုးတက်ဖွံ့ဖြိုးမှုရှိစေဖို့ဒီစီမံကိန်းလိုစီမံကိန်းကြီးတွေလှုပ်ဆောင်ဖို့လိုနေတာထင်ရှားပေမဲ့အခုလိုတိုးတက်ဖို့ဒေတာကံတွေစတင်ရတာမျိုးတော့မဖြစ်စင်ဘူးလို့ AI အဖွဲ့ကပြောပါတယ်